ကမ္ဘာအခြေကြဆုံးအင်တာနက်ဖြတ်တောက်မှုအဖြစ်စက္ကူလာကြအင်တာနက်ဖြတ်တောက်ထားမှုကိုရခိုင်နဲ့ချင်းပြည်နယ်မှာအဆုံးသတ်လိုက်ပါပြီ။ဒေါ်အောင်ဆန်းစုကြည်ဦးဆောင်ခဲ့တဲ့အရက်သားအစိုးရရဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့2019ဇွန်လကတည်းကပြည်ပကတွေဖြစ်ပွားခဲ့တဲ့မြန်မာနိုင်ငံမြောက်ပိုင်းပြည်နယ်တွေဖြစ်တဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာအရေးပေါ်အခြေအနေတွေကြီးညာခဲ့ပြီးအင်တာနက်ဖြတ်တောက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တိုင်းလာနေကစစ်အာဏာသိမ်းယူပြီးနောက်ပိုင်းဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Telenor အုပ်စုကရခိုင်နဲ့ချင်းပြည်နယ်စစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေအပြည့်အဝပြန်လည်လည်ပတ်နေပြီလို့ဗုဒ္ဓဦးနေကအတည်ပြုပြောဆိုပါရတယ်။မြောက်ဒေသခံကိုခင်မောင်ကတော့အင်တာနက်တွေပြန်ရနေပြီ။ဒါပေမဲ့နှေးနေလို့ပဲလို့ပြောပါရတယ်။မောင်နှောဒေသခံ Ranger တူဖြစ်တဲ့ Show Band ကတော့အခုတော့အင်တာနက်တွေပြန်ရနေပါပြီ။အာနာတိန်နာကိုလည်းသိရပါတယ်လို့ဆိုပါရတယ်။လူအခွင့်အရေးလေးကစောက်ကြည့်ရေးဖွဲ HRW ကတော့အင်တာနက်ပြတ်တောက်လာမှုကြောင့်ကျမအင်းနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေနဲ့ကိုရိုနာဗိုင်းရပ်စ်အနေနဲ့သတိပေးချက်တွေကိုဖျက်တောက်တယ်လို့ဖြစ်ခဲ့ရတယ်လို့ဆိုပါရတယ်။မြန်မာစစ်တပ်နဲ့အေအေရခိုင်တပ်ဖွဲ့ဝင်တွေကြားဖြစ်ပွားခဲ့တဲ့အတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ထဲမှာလူပေါင်းရာနဲ့ချီပြီးတော့တေဆုံးတန်ရာရခဲ့ပါတယ်။ကုလသမဂ္ဂအစိုးရရခိုင်ဒေသမှာစစ်တပ်ရဲ့ကျန်းတန်းတဲ့စစ်စင်ရေးတွေကြောင့် Ranger 9,400 လောက်ဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခိုးလုံခဲ့ကြပါတယ်။ကျန်းစစ်နေတဲ့ Ranger 6,000 လောက်ဟာလည်းလူမျိုးရေးခွဲခြားခံထားတကယ်လို့အခြေအနေတွေအောက်မှာနေထိုင်ကြရတယ်လို့ဆိုပါတယ်။မြန်မာစစ်တပ်နဲ့စစ်တပ်ကတော့ Ranger ဆိုတဲ့အသုံးအနှုန်းကိုခွင့်မပြုပါဘူး။